ပြောပါရစေမခင်ဗျာဒီကနေ့အခမ်းအနားမှာတောင်ဆန်းစုကြည်ကတက်ရောက်လာတဲ့လူငယ်တို့ကိုအမှားစကားပြောကြခဲ့ပါတယ်အဲ့ဒီအမှားစကားမှာညီမငယ်လက်ရှိနိုင်ငံရေးစီးပွားရေးကိစ္စရပ်တွေအပြင်ဧရာဝတီမြစ်အထက်ပိုင်းမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနေတာတွေကြောင့်ဧရာဝတီမြစ်ကြီးတိန်ကောင်းနေတဲ့အတွက်လူငယ်တို့အနေနဲ့ဘယ်လိုပြုပြင်နိုင်အောင်နည်းလမ်းတွေရှာဖွေသွားကြဖို့လိုအပ်တယ်
ြစ်တယ်လေအဲ့အသက်သွေးကြောကိုကိုယ့်ရဲ့ပုံစံနဲ့ဒီအော်ရင်းကြီးကိုထိမ့်သိမ့်ပြီးတော့တဘာဝပတ်ဝန်းကျင်ရောမိချင်းနေဆိုင်ကြတဲ့လူတွေရောဘယ်လိုလုပ်ရင်အဆင်ပြေမလဲဆိုတာဒီစိတ်ဝင်စားတယ်လို့ပြောခဲ့တယ်အော်ရင်းကြီးကိုဖိတ်လိုက်တာအချင်းချင်းနဲ့တခုတည်းဆုံးရှုံးတာမဟုတ်ဘူးပမာကြီးရဲ့အသက်သွေးကြောဖြစ်တဲ့ဒီမြကြီးတိမ်ငေါ်တာနဲ့ဒီပြည်သူလူထုရဲ့စာဝတ်နေပြည်သူလူထုရဲ့မိချင်းနေထိုင်မှုဘဝတွေပါပါအခက်အခဲပြည့်စုံနိုင်တယ်ဆိုတာကိုပြောတယ်ဗျာ
တက်ရောက်လာတဲ့လူငယ်တွေအများစုဆွေးနွေးချက်တွေမှာမြန်မာနိုင်ငံရဲ့နိုင်ငံနေတဲ့ပညာရေးစနစ်ကိုဘယ်လိုပြန်လည်ပြုပြင်သင့်တယ်လဲဆိုတဲ့အကြံပြုဆွေးနွေးချက်တွေလည်းပါတယ်လို့ဆိုပါတယ်။ပညာရေးနိုင်ငံနေတာနဲ့ပတ်သက်ပြီးသခိုင်းနိုင်ငံလူငယ်တူကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။
တင်နေပါတော့เจ้าနေပါเจ้าကြီးတွေပါလို့ဆိုရင်တကယ်ချူချူတော့ဖြစ်အောင်မတင်ဘူးပေါ့နော်အချို့လေးတိုက်မှာလည်းပြောကြတယ်ကျွန်တော်တို့တက်ကလူတက်တော့ဆိုရင်ကိုကြောင်းလာတော့ကိုသိပြီးတက်ခဲ့ရမှာပေါ့နော်ကျွန်တော်တို့တက်တဲ့ချိန်နဲ့ဝေးစင်နေနဲ့ကြုံနေပေါ့နော်ဝေးစင်နဲ့ကြုံကြတော့ဝေးစင်ကိုညာပတ်ဆိုင်ရတယ်ပေါ့အဲ့လိုဝေးစင်နဲ့ပတ်ဆိုင်ရတော့ဝေးစင်လေးအားထားကြည့်ကျွန်တော်တို့เจ้าမှာတင်တဲ့ချိန်ကြီးဝေးစင်လေးကိုပဲတင်ရအောင်တင်တယ်ပေါ့နော်အဲ့လိုကြုံနေရတယ
်ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိတရားစီရင်ကဏ္ဍတွေမှာတရားမျှတမှုမရှိသလိုအစဉ်တန်းခွဲခြားဆက်ဆံပြီးအမှုတွေကိုကင်တွယ်နေတဲ့အတွက်ငွေမရှိသူစင်ရဲသားတွေဟာတရားစီရင်မှာဒဏ်တူညီမျှမှုဆုံးရှုံးနေတဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးဖြစ်တယ်လို့နောက်ထပ်အမည်ပေါ်လို့တဲ့ရှေ့နေလူငယ်တူကပြောပြပါတယ်
။တရားခံမှာလည်းတရားခံရဲ့အခွင့်အရေးတွေအများကြီးရှိရလေ။ခုအခွင့်အရေးတွေကတရားခံမှာဆိုရင်လည်းတရားခံရဲ့အခွင့်အရေးကဆုံးရှုံးရတာပေါ့နော်။ဘယ်နေရာမှာကြည့်ကြည့်အခွင့်အရေးတွေဆုံးရှုံးနေရတဲ့အတွက်အဲ့အခွင့်အရေးတွေကိုရသည်ချင်းတယ်။တို့နေရာတွေမှာမကြသင့်တဲ့အမှုဆိုရင်အဲကြာတယ်။ကြာသင့်တဲ့အမှုဆိုရင်သူတို့ကအမြင်နဲ့ပြီးနေတယ်အဲ့လိုမျိုးဆက်ဆံနေဖြစ်နေတာပေါ့။အဲ့တော့ပုံမှန်လမ်းကြောင်းလေးနဲ့ပုံမှန်လေးနဲ့တမတ်ကြကြသွားမယ်ဆိုရင်ကြာစီရင်မှန်လိုက်ကကောင်းလာမယ်ပေါ့။
မြန်မာနိုင်ငံတပ်ပိုင်းကတွေ့ကြုံနေရတဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးနောက်ထပ်လူငယ်တူကသူ့အမြင်ကိုပြောပြတာကတော့လက်ရှိ HIV/AIDS ရောဂါဝေးနာရှင်တွေဟာလုံလောက်တဲ့ဆေးဝါးကုသမှုမရှိတာကိုတွေ့ကြုံနေရတယ်လို့အခုလိုရှင်းပြပါဗျာ။အဲ
ကျွန်တော်နိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ကျွန်တော်နေဒီမှာခုချိန်နေရာလေးဦးကျွန်တော်အဲ့ဒါအဲ့ဒါဒီနေဒီမှာလည်း HIV သမားတွေကပြီးသွားတယ်ပေါ့နော်ဒီဆေးဝါးလူအချင်းမှာမတော်လဲတဲ့ဆုံးသွားကြတယ်ပေါ့အဲ့ဒါဒီပတ်သက်ပြီးပြောတာပါ
။ဒါအပြင် ERI တိုင်းဘက်ကလူငယ်တူကလည်း ERI တိုင်းတွင်လေသမားတွေရင်ဆိုင်နေရတဲ့စိုက်ပျိုးစိအတိုးနှုံကြီးနေတဲ့ကိစ္စဟာလေသမားတွေအတွက်ဘလို့မှပြန်ဆက်လို့မပြီးနိုင်တဲ့တန်တရာတစ်ခုလိုဖြစ်နေတယ်လို့ဆိုပါတယ
်။ဟုတ်တယ်။နောက်တချို့လူငယ်တွေကဒီ UNDP ကနေပြီးတော့ဒီတောင်သူလေသမားတွေကိုငွေချီးတဲ့ကိစ္စတွေရှိတယ်လေ။ငွေချီးတဲ့ကိစ္စတွေမှာတောင်သူလေသမားတွေရဲ့ဥပမာဗျာငွေ9000ချီးလိုက်တယ်တလားကို9000စီကျွေးရတယ်ဆိုပါစို့အဲ့ဒီငွေတွေပေါ်မှာပေးရတဲ့အတိုးတွေဟာတဖြည်းဖြည်းရော့သွားတာမဟုတ်ဘဲနဲ့အစားဆုံးတလောက်ကြီးပေးရတော့ဘလောက်ပါဆန့်တိမြင့်တန်နေပါတယ်အဲ့ဒါလေးတွေကိုပြန်ပြီးတော့ညှိနှိုင်းပေးပါဆိုတာလည်းအဲ့လိုအသေးစိတ်ဆွေးနွေးတာတွေလည်းရှိတယ်
ဒီကနေ့အစည်းအဝေးမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတည်ဦးကစစ်စွားကထုတ်ပြန်လိုက်တဲ့စစ်မှုမတမ်းမနေရဥပဒေကိုဘာကြောင့်မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကန့်ကွက်ကြောင်းနဲ့ဦးညံဝင်းကလည်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ရက်ဒီအေကိစ္စကိုကုလသမဂ္ဂလူ့ခွင့်ကောင်စီကိုတင်ထားကြောင်းလူငယ်တွေကိုရှင်းလင်းပြောပြခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။